တောင်ကိုရီးယားနိုင်ငံဆိုးမျိုးနဲ့တဝိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအသစ်ပြန်တွေ့နေရပြီးတဲ့နောက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုကိုတားဆီးနိုင်ဖို့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလှုံ့ဆော်သွားဖို့သတိပေးပြောဆိုလိုက်ပါတယ်ကျန်းသာပရိနေကအတီးပြူလူနာ45ရောက်ရှိကြောင်းတောင်ကိုရီးယားရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကအတီးပြူပြောခဲ့တာပါကူးစက်မှုကွန်းဆက်တွေကဆိုးပြတဲ့ပတ်ဝန်းကျင်ဒေသတစ်ပိုင်းမှာဖြစ်ပြီးအဲ့ဒီကူးစက်မှုကွန်းဆက်တွေကိုမဖြတ်တောက်နိုင်ဘူးဆိုရင်နောက်ထပ်ကူးစက်မှုကြီးတစ်ခုဖြစ်လာနိုင်တယ်လို့ဗုဒ္ဓဟူးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CDC ညွှန်ကြားမှုဂျွန်အွန်ချောင်းကပြောပါတယ်နိုင်ငံတွင်းအသွားလာတွေဖြေလျှော့ပေးပြီးတဲ့နောက်ဒီလိုကူးစက်မှုအသစ်တွေပြန်တွေ့ရတာလို့လည်းသူကပြောပါတယ်အစိုးရတာဝန်ရှိသူတွေကတော့စီးပွားရေးထိခိုက်မှုကိုစိုးရိမ်နေတာကြောင့်ပိုပြီးတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ရင်းဆန်နေတာပါတပိချက်တွေကိုဖြေလျှော့လိုက်လို့လူတွေအသွားလာပုံများလာပြီးလူချင်းခွာတရားမဲ့တပတ်ချက်တွေကိုမလိုက်နာတာကြောင့်အခုတကြောပြန်ကူးစက်မှုကပိုပြီးမြန်ဆန်သလိုခြေရခတ်ဖို့လည်းပိုခက်လာတယ်လို့တောင်ကိုရီးယား CDC ကသတိပေးထားပါတယ်။ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့လူတွေကိုနှကောင်းစီတက်ကြဖို့ချမှတ်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့မေတ္တာရပ်ခံထားပါတယ်ခင်ဗျ။